Washington မှာဖွင့်ထားတဲ့ Britain တန်ယုံက American သမ္မတ Donald Trump နဲ့သူ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့တန်တပန်ကျေးနန်းတစ်ဆောင်ပေါက်ကြားသွားလို့ Britain အတွက်မျက်နှာပူစရာဖြစ်နေတဲ့အချိန်မှာသမ္မတ Trump က Washington ဆိုင်ရာ Britain တန်အမတ်ကြီးကိုပေါ်တော်တော်နဲ့ရည်စရာကောင်းတဲ့သူဟိတ်ဟန်များတဲ့အယူဆသဖြင့် Twitter မှာခေါ်ပေါ်ရေးသားသလို Britain ဝန်ကြီးချုပ် Theresa May ကိုလည်း Brexit စစ်စပ်ဆွေးနွေးပွဲတွေကိုအောင်မြင်အောင်မလုပ်နိုင်ခဲ့သူဆိုပြီးတော့ဝေဖန်ပါတယ်။သမ္မတ Trump နဲ့ Britain နိုင်ငံတို့ကြားဖြစ်လာနေတဲ့ဆက်ဆံရေးအခြေအနေတွေကိုကိုရဲမင်းထွန်းကစူးစီးတင်ပြထားပါလိမ့်ရှင်
။ American နဲ့ Britain နိုင်ငံအကြားရှိတဲ့အထူးဆက်ဆံရေးကိုခိုင်မာစေဖို့ဇွန်လအစောပိုင်းကပဲ Britain နိုင်ငံကိုနိုင်ငံတော်ခီးတွားရောက်ခဲ့တဲ့သမ္မတ Donald Trump ဟာဒီအပတ်ထဲမှာတော့ Britain တန်ယုံကတန်တမာကျေးနပ်စာပေါက်ကြားမှုသတင်းတွေကြောင့် Washington က Britain တန်မာကျေးနဲ့ဗြိတိန်ဝန်ကြီးချုပ်တို့အပေါ် Twitter မှာပြင်းပြထန်ထန်ဝေဖန်ပြောဆိုလာခဲ့ပါတယ်။ဒီကြေညာမှာသမ္မတ Trump ကိုညံဖျင်းသူ၊စိတ်တက်မလုံခြုံသူ၊အရေးချင်းမပြေဝသူလို့ဝေဖန်ထားသလို Trump ရဲ့ American ဆိုရကိုလည်းအနှစ်သာရပြပြဝဝရှိတဲ့ပုံမှန်အစိုးရတရဖြစ်လာလိမ့်မယ်လို့မထင်ဘူးဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။ဒီတန်တမာကျေးနပ်စာကိုတုံ့ပြန်တဲ့အနေနဲ့ဒီကနေ့ Twitter မှာသမ္မတ Trump ကဗြိတိန်တန်အမတ်ကြီး Kim Darak ကိုပေါ်တော်တော်နဲ့ရည်စရာကောင်းသူအဖြစ်ရေးသားထားသလိုဒီတာမကြီးကိုသူမသိရှိကြောင်းလူတွေကတော့ဟိတ်ဟန်များတဲ့အယူလို့တော့သူ့ကိုပြောကြောင်းအမေရိကန်နိုင်ငံဟာယနေ့ကမ္ဘာမှာစီးပွားရေးနဲ့နိုင်ငံရေးမှာနံပါတ်၁ဖြစ်တယ်ဆိုတာကိုဒီတာမကိုပြောလိုက်စမ်းပါလို့ရေးသားခဲ့ပါတယ်။အလားတူပဲဝင်းကြီးချုပ်ထရီဇာမေကိုလည်း Brexit စစ်ဆက်စီးပွားရေးတွေမှာသူ့အကြံဉာဏ်ကိုမယူဘဲခန့်ကျင်ကျင်ဆောင်ရွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်။လန်ဒန်ဘက်ကတော့လက်ရှိနိုင်ငံကြရေးဝန်ကြီးလည်းဖြစ်လက်လက်နေတဲ့ Britain ဝန်ကြီးချုပ်ယာရူးကိုရည်မှန်းထားသူလည်းဖြစ်တဲ့ Jeremy Hunt ကသမ္မတ Trump ရဲ့ဝေဖန်ချက်ဟာလေးစားသမှုလျော့နေတာကိုပြသနေပြီးမှားယွင်းနေပါတယ်လို့ဆိုပါတယ်။ Britain တန်တမာတွေဘက်ကလည်းသူကအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ We pay them as taxpayers to give us their frank assessment of the situation in the countries where they are serving.
သူတို့တာဝန်ကျနိုင်ငံကအခြေအနေတွေကိုဒီလိုပွင့်ပွင့်လင်းလင်းပြောပြီးနိုင်ငံကိုအစီရင်ခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးပြီးသူတို့ကိုဆေးလွတ်ထားတာပါ။ဝါရှင်တန်ကတန်မန်ကြီးကလည်းဒီအလုပ်ကိုလုပ်နေတာပါပဲ
ဒီလိုကာကွယ်ပြောသလိုသမ္မတ Trump ကဗြိတိန်တန်မန်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့မနေ့ကပြောထားတာကိုလည်း Jeremy Hunt ကသူသာဗြိတိန်ဝန်ကြီးချုပ်ဖြစ်လာရင်ဒီတန်မန်ကြီးကိုပဲဝါရှင်တန်မှာဆက်လက်ခံထားမယ်လို့ Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ယာရီအတွက် Jeremy Hunt နဲ့အပြန်ဝင်ရောက်အရွေးခံမဲ့နိုင်ငံရေးဝန်ကြီးဟောင်း Boris Johnson ကတော့အခုလိုပြောပါတယ်
Well, look, I've got a good relationship with the White House, and I have no embarrassment in saying that. I think it's very important that we have a strong relationship with.
ကျွန်တော်နဲ့အင်ဘူရိုတို့ကြားသိကောင်းတဲ့ဆက်ဆံရေးရှိပါတယ်။အရေးကြီးတာကကျွန်တော်တို့နှစ်နိုင်ငံကြားမှာအထူးဆက်ဆံရေးတရရှိနေတယ်လို့အမေရိကန်နိုင်ငံဟာဗြိတိန်နိုင်ငံရဲ့အရေးကြီးဆုံးမဟာမိတ်နိုင်ငံဖြစ်နေပါတယ်။အနာဂတ်မှာလည်းနိုင်ငံရေးစည်းရေးအရေးကြီးဆုံးမဟာမိတ်ဖြစ်ဆက်ရှိနေဦးမှာပါ။Brexit နဲ့ပတ်သက်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းဝန်ကြီးချုပ်မေရဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအတော်လေးဝေဖန်နေသူတယောက်ပါ။ဒါကြောင့်လည်းကျွန်တော်ဝန်ကြီးချုပ်ယာလူကိုဝင်ပြိုင်ဖို့လုပ်နေတာဖြစ်ပါတယ်
။ဝါရှင်တန်ကိုရောက်နေတဲ့ဗြိတိန်နိုင်ငံကကုန်သွယ်ရေးဝန်ကြီး Liam Fox ကတော့သမ္မတ Trump ရဲ့သမီး Ivanka Trump နဲ့တွေ့ဆုံဆွေးနွေးဖို့ရှိလို့အဲ့ဒီဆွေးနွေးပွဲမှာဒီပေါက်ကြားမှုကိစ္စတောင်းပန်ပြန်လို့ဆိုပါရတယ်။အဲ့ဒီဆွေးနွေးပွဲကိုဗြိတိန်တာမကြီးတက်ရောက်မရောက်တော့မသိသေးပါဘူး။ဒီကနေ့မှာတော့ American ကုသရေးဝန်ကြီး Wilbur Ross ကLiam Fox နဲ့ဆွေးနွေးပွဲကိုရုတ်တရက်ဖျက်သိမ်းလိုက်ပါတယ်။အကြောင်းကတော့ဒီစီဝေးကိုဗြိတိန်တာမကြီးလက်တက်ရောက်မှာဖြစ်လို့လို့ဆိုပါတယ်။ဝန်ကြီးချုပ် Theresa May ကတော့တာမကြီး Derek ကိုအပြည့်အဝထောက်ခံတယ်လို့တရားဝင်ထုတ်ဖော်ပြောကြားပေမဲ့ဗြိတိန်တာဝန်ရှိသူတချို့ကဒီပေါက်ကြားမှုကြောင့်တာမကြီးကိုအစားထိုးဖို့များတယ်လို့တိုးတိုးတိတ်တိတ်ပြောကြားနေကြပါတယ်။ဒီပေါက်ကြားမှုက British ကိုအပြည့်ထောက်ခံသူIsabel Oakeshott ဆိုသူစီကိုပေါက်ကြားခဲ့တာဖြစ်ပါတယ်။သူကတခါတည်းရန်တရင်တော်အလုပ်လုပ်ကန်တယ်လို့ British Party ကောင်းဆောင်နိုင်ဂျာဖာရာရှ်နဲ့ယင်းဒီသူလည်းဖြစ်ပါတယ်။တာမကြီးဒိုရက်ကတော့ EU ဥရောပသမဂ္ဂကိုလိုလားသူအမကန်တူဖြစ်ပြီးတစ်ချိန်က EU အခြေစိုက်ဘရက်ဆဲလ်မြို့မှာတာဝန်ထမ်းဆောင်ခဲ့မှုတူဖြစ်ကြောင်းပါခင်ဗျာ။